ဖိလစ်ပိုင်နိုင်ငံသားတွေကိုမြန်မာနိုင်ငံမှာလုကန်စားတောက်ခွင့်ပေးထားတဲ့မြန်မာအစိုးရကိုကျေးဇူးတင်ကြောင်းဖိလစ်ပိုင်သမ္မတဒေါက်တာတေးကသူ့ရဲ့ချစ်ကြည်ခီးစဉ်တွင်ပြောကြားလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံသားတွေနဲ့နီပြည်တော်ကဟိုတယ်တစ်ခုမှာတွေ့ဆုံစဉ်အာရှနိုင်ငံသားအချင်းချင်းလူသားချင်းစာနာတဲ့ဆက်ဆံမှုရှိဖို့နဲ့မြန်မာနိုင်ငံမှာဖိလစ်ပိုင်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေတိုးမြင့်လှုပ်ဆောင်သွားဖို့သမ္မတဒေါက်တာတေးကသူ့နိုင်ငံသားတွေကိုတိုက်တွန်းပါတယ်ဒီအကြောင်းကိုတင်ပြကြင်တာပါတနင်္ဂနွေနေ့ညကနီပြည်တော်ကိုဆက်ရောက်လာတဲ့သမရဒူတာတေးဟာသူ့ခီးစဉ်အတွင်းမြန်မာနိုင်ငံမှာရှိတဲ့ဖိလစ်ပိုင်နိုင်ငံသားတွေနဲ့တီးတန့်တွေ့ဆုံခဲ့တာဖြစ်ပါတယ်။သူ့အနေနဲ့မြန်မာအစိုးရကိုကျေးဇူးတင်ကြောင်းနီပြည်တော်က Horizon Lake View Hotel မှာဖိလစ်ပိုင်နိုင်ငံသား200ကျော်နဲ့တွေ့ဆုံစဉ်ဖိလစ်ပိုင်သမရဒူတာတေးကပြောဆိုသွားပါတယ
်။ Let allow me to thank the Myanmar government for hosting the Filipinos here to earn a living.
ဖိလစ်ပိုင်နိုင်ငံသားတွေကိုမြန်မာနိုင်ငံမှာလုပ်ကင်စားတောက်ခွင့်ပေးထားတဲ့အတွက်မြန်မာအစိုးရကိုကျေးဇူးတင်ကြောင်းပြောလိုပါတယ်။အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ကျွန်တော်တို့နိုင်ငံသားတွေကိုအာရှညီအကိုအချင်းချင်းကူညီတဲ့လူသားချင်းစာနာတဲ့စိတ်ကိုလည်းကျွန်တော်တို့ဂုဏ်ပြုပါတယ်။ဒါ့အပြင်အာဆီယံအဖွဲ့အစည်းမှာကျွန်တော်တို့နိုင်ငံကြားချစ်ခင်ရင်းနှီးမှုကိုလည်းကျွန်တော်ထောက်ခံအားပေးပါတယ
်။မြန်မာနိုင်ငံမှာဖိလစ်ပိုင်နိုင်ငံသား1850နီးပါးရှိပြီးအများစုဟာယာယီနေထိုင်ခွင့်ဗီဇာတွေနဲ့အလုပ်လုပ်နေကြတာပါ။အဲ့ဒီတဲက66ဦးကတော့အမြဲတမ်းနေထိုင်ခွင့်ဗီဇာနဲ့လုပ်ကင်နေထိုင်ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအလုပ်လုပ်ကြတဲ့ဖိလစ်ပိုင်နိုင်ငံသားတွေထဲမှာအင်ဂျင်နီယာတွေ၊ကျောင်းဆရာတွေ၊လုပ်ငန်းအုပ်ချုပ်သူတွေ၊ရှေ့နေတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးသူတွေပါဝင်ကြပါတယ်။မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြတဲ့ဖိလစ်ပိုင်စီးပွားရေးကုမ္ပဏီတချို့ရှိပြီးဖိလစ်ပိုင်နိုင်ငံသားအများစုဟာရန်ကုန်မြို့မှာနေထိုင်ကြတာဖြစ်ပါတယ်။ဖိလစ်ပိုင်နဲ့မြန်မာနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးကို1956ခုစက်တင်ဘာလမှာစတင်ထူထောင်ခဲ့တာကြောင့်အခုဆိုရင်အနှစ်60ကျော်လာခဲ့ပြီဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာသမ္မတဒူတာတေးအာဏာရလာပြီးနောက်ပိုင်းမြန်မာနိုင်ငံကိုချစ်ကြည်ခီးစဉ်အဖြစ်အခုလိုလာရောက်လဲပတ်တာဟာပထမဆုံးအကြိမ်လည်းဖြစ်ပါတယ်သမ္မတဖြစ်လာပြီးနောက်ပိုင်းမစ္စတာဒူတာတေးအနေနဲ့အာရှ6နိုင်ငံကိုတွားရောက်လဲပတ်ခဲ့ပြီးထိုင်းနဲ့မြန်မာနိုင်ငံတွေကိုအခုမှလာရောက်လဲပတ်တာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံတွင်မူရစ်စေဝါနှိမ်နင်းမှုအတွက်ရက်စက်တဲ့လှုပ်ဆောင်မှုတွေကြောင့်အနောက်နိုင်ငံတွေရဲ့ပြစ်တင်ဝေဖန်မှုကိုခံရတဲ့မစ္စတာဒူတာတေးကသူ့ရဲ့နိုင်ငံသားရေးမူဝါဒမှာမြန်မာအပါအဝင်သူနှစ်သက်တဲ့နိုင်ငံတွေနဲ့ရင်းနှီးခံမာတဲ့ဆက်ဆံရေးတွေတည်ဆောက်သွားမယ်လို့ဖိလစ်ပိုင်နိုင်ငံသားတွေနဲ့တွေ့ဆုံပွဲမှာပြောသွားပါတယ
် From now on I will adopt an independent foreign policy and I will deal with any country that I like which I thinkcan help us that's why I'm here in Myanmar
အခုချိန်ကစပြီးကျွန်တော်တို့အနေနဲ့တီးကြစွာရပ်တည်တဲ့နိုင်ငံသားမျိုးဝါဒကိုကျင့်သုံးသွားမှာပါကျွန်တော်အနေနဲ့ကိုနစ်သက်တဲ့တိုင်းပြည်နဲ့ဆက်ဆံရေးထားရှိသွားမှာပါဒါဟာကျွန်တော်တို့အတွက်အထောက်အကူဖြစ်ပါတယ်ဒါကြောင့်လဲကျွန်တော်မြန်မာနိုင်ငံကိုအခုလိုလာရောက်တာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့တနိုင်ငံနဲ့တနိုင်ငံအပြန်အလှန်အကူအညီပေးနိုင်ပါတယ်ကျွန်တော်တို့ကိုလည်းမြန်မာနိုင်ငံကကူညီပေးခဲ့ပြီးဖြစ်ပါတယ်ဒါကြောင့်မြန်မာအစိုးရနဲ့မြန်မာပြည်သူတွေကိုကျေးဇူးတင်ပါတယ်
2013ခုနှစ်တုန်းကဖိလစ်ပိုင်နိုင်ငံမှာမုန်တိုင်းအကြီးအကျယ်ကြားရောက်ပြီးပျက်စီးသွားခဲ့စဉ်ကအရင်သမရဦးသိန်းစိန်ကိုတိုင်ဖိလစ်ပိုင်နိုင်ငံကိုတွားရောက်ပြီးမြန်မာနိုင်ငံရဲ့အကူအညီတွေပေးအပ်ခဲ့ပါတယ်။အခုမတ်လ19နဲ့20နှစ်ရက်ကြာသမရဒူတာတေးရဲ့မြန်မာနိုင်ငံခီးစဉ်အတွင်းတနင်္လာနေ့တုန်းကသမရဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ရောတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်တို့နဲ့ပါတီးကြားစီတွေ့ဆုံခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်ပဋိပက္ခဖြစ်နေတဲ့ရခိုင်ဒေသအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်ဒေါ်လာ3သိန်းလှူဒန်းသွားပါတယ်ဒေါက်ဆန်းစီကလည်းကျေးဇူးတင်ကြောင်းသုံးလွှာတစ်စောင်းကိုမတ်လ20ရက်နေ့စွဲနဲ့ထုတ်ပြန်ခဲ့ပါတယ်သမရဒူတာတူရဲ့အခုမြန်မာနိုင်ငံခီးစဉ်အတွင်းစားနပ်ရိက္ခာဖူလုံရေးနဲ့စိုက်ပျိုးရေးကဏ္ဍတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားနိုင်ရေးနားလည်မှုစာကြွန်လွှာ MOU ကိုလက်မှတ်ထိုးနိုင်ခဲ့ကြပါတယ်ဒါ့အပြင်စားသောက်ကုန်ထုတ်လုပ်ရေးလုပ်ငန်းတွေမှာလည်းပူးပေါင်းလှုပ်ဆောင်သွားဖို့ဆွေးနွေးခဲ့ကြပါတယ်လာမယ့် EP လကစလို့အာဆီယံအလှည့်ကျသဘာပတိဖြစ်လာမဲ့ဖိလစ်ပိုင်နိုင်ငံဟာမနီလာမြို့မှာအကြိမ်30မြောက်အာဆီယံထိပ်သီးညီလာခံကျင်းပဖို့စီစဉ်နေပြီးအဲ့ဒါမတိုင်ခင်ဖိလစ်ပိုင်သမ္မတတယောက်အနေနဲ့အာဆီယံနိုင်ငံတချို့ကိုတွားရောက်နေတာဖြစ်ပါတယ်ခင်ဗျာ